ဒီခေါက်တော့တက်တက်လို့စားတော့ဆိုင်မှာတွေ့ကြရတဲ့အဲလူငယ်ကလေးတယောက်နဲ့လူငယ်လေးဆိုတာကတော့ဆယ်ကျော်သက်တယောက်နဲ့သူ့ရဲ့မိဘတွေအဲ့ဒီကတစဉ်ကျွန်တော်ရဲ့အတွေ့ဒီကြောင့်ကိုမြင်ရတဲ့အခါမှာကျန်တဲ့လူငယ်တွေနဲ့ဆွေးနွေးချက်ကိုကျွန်တော်ပြန်ပြီးတော့တင်ပြပါမယ်။ဆယ်ကျော်သက်ကလေးတယောက်ဟာမိဘတွေနဲ့အတူတက်တက်လို့ဆိုင်မှာစားပါတယ်။အဲ့လိုစားမယ်ပြင်တဲ့အခါမှာထုံးစံအတိုင်းမိဘတွေကသူ့ကိုအဲ့ဒီအစားတောက်တွေရဲ့ပုံကိုဓာတ်ပုံရိုက်ပြီးတော့ Facebook မှာတင်ခိုင်းပါတယ်။ထုံးစံအတိုင်းတင်လိုက်တဲ့အခါမှာတက်တက်လို့ပဲစားတော့တယ်။ဘလောက်ဘယ်ရက်အဋိဌာန်စားသဖြင့်တင်တဲ့အခါမှာသူ့ကိုနှစ်သက်ကြသူတွေအဲ့ဒါကိုမျှဝေကြသူတွေချီးမွမ်းကြသူတွေစားသဖြင့်ပေါ်လာပါတယ်အဲ့တော့အဲ့ဒီအပေါ်မှာကလေးကလည်းပီတိဖြစ်ပြီးတော့ဆက်ပြီးတော့ဒါကိုလုံနိုင်တဲ့လောက်လုံမယ်လို့သူ့မိဘတွေကိုပြောပါတယ်ဒါကိုတခြားသောစပွဲဝိုင်းကနေပြီးတော့လက်ကုပ်ရင်းနဲ့ပြောပြတဲ့လူတယောက်ကအခုလိုသုံးသပ်ပါတယ်အဲဒီလိုဥပုံဆောင်တယ်တတ်တတ်လို့စားတယ်ကိုရင်ဝတ်တယ်အဲတချို့ဆိုရင်လည်းတရားနာခိုင်းတာလည်းရှိပါတယ်နောက်ဆုံးတရားစခန်းနေဝင်ဖို့မိဘတွေတိုက်တွန်းတာတွေလည်းရှိပါတယ်ကောင်းတဲ့အလုပ်တွေမှန်သမျှမိဘတွေကတိုက်တွန်းလို့လူငယ်တွေလုပ်တာတွေရှိပါတယ်အဲ့ဓာတွေကိုသူဝမ်းသာပါတယ်တဲ့ဒါပေမဲ့တဲ့ဒီထက်ပိုပြီးတော့စဉ်းစားစီခြင်းတယ်တဲ့ဘာလဲဆိုတော့ကိုယ်တိုင်နံပါတ်1လေ့လာပြီးတော့မှနံပါတ်2ကိုယ်တိုင်သုံးသပ်ပြီးတော့မှနံပါတ်3ကိုယ်တိုင်ဆုံးဖြတ်ပြီးတော့မှတယုံတကြည်နဲ့လှုပ်တဲ့အလုပ်စစ်ကိုနှိမ့်မြုပ်ပြီးတော့အချိန်ကိုယူပြီးတော့လှုပ်တဲ့အလုပ်မျိုးအထိသူကတော့ဖြစ်စီခြင်းတယ်လို့ဆိုပါတယ်အဲ့ဒီစကားကိုပြောတဲ့လူကတော့တကယ်တော့များများအသက်ကြီးလာတဲ့လူမဟုတ်ပါဘူးဆယ်ကျော်သက်အရွယ်ကျော်လို့အဲ20ဆွန်းကာသာလူငယ်တယောက်ပဲဖြစ်ပါတယ်သူကပြောပြပါတယ်တကယ်တော့တဲ့အကြောင်းအရာတစ်ခုကိုတဲ့ချင်းကတ်တဲ့နေရာမှာမိဘတွေဆရာသမားတွေအကြောင်းတွေကအချက်လက်တွေကိုအရင်ဆုံးစုပေးတယ်ဆိုရင်တဲ့ရပါပြီတဲ့ဝိုင်းရှာပေးတယ်ပေါ့လေကိုယ်တိုင်လည်းပြောပြကြမယ်ပြီးရင်ရှင်းလင်းပြမယ်တဲ့ပြီးရင်စာအုပ်စာရန်တွေအကူအကားတွေနဲ့ပေးဖို့ကောင်းပါတယ်တဲ့တကယ်တော့ကာသကံရှင်ဆိုတာမျိုးကတဲ့ဘသူပြောပြောမျက်စိမိတ်မယုံမှကောင်းတာတဲ့မတူကွဲပြားတဲ့အမြင်တွေကိုလည်းနားထောင်သင့်သေးတယ်လို့ပြောပါတယ်အဲ့ဒါမျိုးကတော့အဲ့ဒီကလေးရဲ့ပညာရေးအပေါ်မှာပဲမူတည်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်ကလေးတယောက်ရဲ့ပညာရေးကအဲ့လိုအချက်လက်တွေကိုပေးပြီးရင်စဉ်းစားဖို့သုံးသပ်ဖို့သင်ပေးတဲ့အကြောင်းတွေကထွက်လာမှသာရမှာကိုအဲ့တော့အကြောင်းတွေမှာကအချက်လက်ကိုမပေးဘဲနဲ့ပန်းနိုင်ကိုတစ်ခါတည်းပြထားပြီးတော့ဒါပဲကောင်းတယ်ဒါဆိုးတယ်ဒါရှောင်ရမယ်ဆိုတဲ့ဒါစောင်းရမယ်ဆိုတဲ့ဟာမျိုးကြတော့ခုနလိုစဉ်းစားဖို့အချိန်မရဘူးလို့တစ်ဖက်ကနေပြီးတော့ပြန်တွေးပြတာရှိပါတယ်အဲ့တော့တချို့ကျောင်းတွေမှာသင်ပေးတာတွေကတော့နီးစနစ်ကြကြအဲ့ဒီအလုပ်ကိစ္စတွေမှာတွေးခေါ်တတ်ဖို့နှိုင်းရှင်တတ်ဖို့လိုတယ်လို့ဝိုင်းပြီးတော့ပြောကြပါတယ်ပြီးတော့နံပါတ်3အနေနဲ့ဆုံးဖြတ်တဲ့ကိစ္စပေါ့အဲ့ဒီကလေးတွေကိုဆုံးဖြတ်နိုင်ခွင့်အခွင့်အရေးခုနကလိုအများကကောင်းတယ်လို့ယူဆတဲ့အလုပ်တွေအဲစေရနာဝန်ထမ်းကိစ္စတွေမှာသူတို့ကိုယ်တိုင်နားလည်လို့မှန်ကန်တယ်ဒါဟာအချိန်ပေးတဲ့လုပ်တဲ့လို့ယူဆယုံကြည်ပြီးတော့မှဆုံးဖြတ်တာကိုပို့ပြီးတော့လိုလားတယ်ဒါမှသာလျှင်စိတ်ကိုနှိမ့်မြုပ်ပြီးတော့အချိန်ယူပြီးတော့လုပ်တဲ့အလုပ်တွေဖြစ်လာမှာပေါ့ဒီလိုနဲ့ဆက်ပြီးတော့ပြောကြရင်းနဲ့ကင်းတောက်တင်တန်းတွေရှေးဥတုနာပြုအလုပ်တွေတချို့နိုင်ငံတွေမှာဆိုရင်တော့လမ်းစီကန်ထိန်းသိမ်းရေးတွေပေါ့မြို့ကြီးတစ်မြို့ရဲ့ပင်မ CCTV ကနေပြီးတော့ကြည့်ပြီးတော့ဝိုင်းထိန်းပေးရတဲ့အလုပ်တွေပေါ့သတင်းပို့ရတဲ့အလုပ်တွေကဆက်လူငယ်တွေဝင်လုပ်နေတာတွေကိုပြောကြပါတယ်တခါတော့ကင်းတောက်တင်တန်းစင်ကသာလူငယ်တယောက်ဟာမမျှော်လင့်ပဲနဲ့တော်လန်တစ်ခုမှာအဲ့ကျေးလက်ကိုသွားတဲ့ယထာလန်တစ်ခုကိုပိတ်မဲ့လူမရှိလို့ကားတွေနဲ့တိုက်မိမှဆိုတဲ့အခါသူတွက်လက်စွာတက်ကြသာနဲ့အဲ့တာဝန်ကိုထမ်းဆောင်ပါတယ်အလံချိုးပါတယ်ပြီးတော့တကားပိတ်ပြီးတော့အန်ဒီရဲ့ကင်းအောင်လို့ဆောင်ရွက်ပေးခဲ့ပါတယ်အဲ့ဒီယထာမောင်းခဲ့တဲ့သူကယထာဘုရားနဲ့အလေးပြုသွားတာကိုသူကြည်ကြည်နက်နက်ခံယူခဲ့ရဘူးပါတယ်ဒီလိုပါပဲပြန်စင်းစားကြည့်တော့ကျွန်တော်တို့ရှေးဥတုနာပြုလုပ်ငန်းတွေကနေပြီးတော့အဲ့ဒီတင်တန်းတွေတက်တယ်ပြီးတော့အသက်ကယ်နိုင်ခဲ့တဲ့လူငယ်တွေလည်းရှိပါတယ်အဲ့ဒီထဲကတယောက်ကိုကျွန်တော်အခုပြောပါတယ် तू ကဘာပြောပြလဲဆိုတော့အခုတော့တဲ့ तू အဲ့ဓာတွေကို Facebook ပေါ်လို့ဘာလို့တင်ဖို့မစဉ်းစားတော့ပါဘူးတဲ့ဘာဖြစ်လို့လဲဆို तू များပြောလို့သိရင်လည်းသိပြစေတော့လေတဲ့ तू တို့အကြောင်းနေမှာငငယ်တုန်းကကောင်းမှုတစ်ခုလုပ်လိုက်တယ်ဆိုရင်ခုဘေးကတယောက်ယောက်ကထောက်ခံချက်ရေးပေးရပါတယ်အဲ့ဒီရေးပေးတဲ့ထောက်ခံချက်ကိုသိကြတဲ့အတိုင်းအကြောင်းကနေပြီးတော့အတီးပြုတ်ပြီးတဲ့အခါမှာသူ့ကိုကျယ်ပွင့်လေးတစ်ပွင့်ပေးတာမျိုးရှိတာကိုအဲ့တော့စာတုံးမှမဟုတ်ဘူးအာကသာထူးချုံမှမဟုတ်ဘူးဂီတအနုပညာတွေကောင်းလုံးမှမဟုတ်ပါဘူးလူဟာလူလောကကြီးအတွက်အသုံးဝင်တဲ့အလုပ်တစ်ခုကိုလုပ်နိုင်တယ်ဆိုရင်ကျောင်းတွေကအတိမတ်ပြုဂုံပြုပေးကြတဲ့အတွက်ကျဲပွင့်ကလေးတွေတတ်ပေးတာပါအဲ तू ကပြောပြပါငငယ်တော့ရောတဲ့အဲ့လိုကျဲပွင့်လေးတပွင့်ရရင်ပြောတာ ው တဲ့အဲ့တော့သူများတွေကထောက်ခံချက်ရေးပေးတဲ့ဟာမျိုးကို तू ကလိုချင်ပါပဲတဲ့အခုတော့တဲ့ခုနကပြောတဲ့တတ်တတ်လို့ကိစ္စကအဆပေါ့လေ တကယ်ကျမရဲ့အတွက်စိတ်ပိုင်းဆိုင်ရာနှလုံးသားအတွက်စာနာမှုအတွက်ရုပ်ပိုင်းဆိုင်ရာကျမရဲ့အတွက်ဘလောက်ကောင်းနေဆိုတာကပဲအရေးကြီးပါတယ်တဲ့လူတွေသိဖို့ထက်ကိုယ်တိုင်တကယ်ကျင့်နေနိုင်ဖို့ကအရေးကြီးတယ်လို့ပဲယုံကြည်ကျင့်နိုင်နေတယ်လို့ပြောပါတယ်အဲ့တော့လူငယ်တွေကအဲ့ဒီအချက်ကိုတော့နည်းနည်းဆိုင်ဆိုင်ဆက်ပြီးတော့တွေးခေါ်နေကြပါကြောင်းကျွန်တော်ကဖောက်သက်ချလိုက်ရပါတယ်